ာတော့လေကျွန်တော်တို့ပြည်ကနာဒီအခုကိုနေနေလို့နေလေပရာဟိတအဖွဲ့ပေါ့မြန်မာလူမျိုးဘဝတိုးတက်မြန်မာရေးအသင်းပေါ့နော
်ဟုတ်ကဲ့
ဆိုတော့အသင်းကိုဘလိုပုံစံနဲ့စပြီးတော့ဖွဲ့ဖြစ်သွားတာလဲဆိုလေပြောပါအောင
်ကျွန်တော်ပထမချိန်ထောင်ဝမ်လွတ်တဲ့2017မှာပေါ့ကျွန်တော်ဒီပြည်သူ့ကြိုးပြတာဝန်ထမ်းဆောင်မယ်ပြီးတော့ကျွန်တော်ကိုယ်တိုင်လည်း2005ခုနှစ်ကတည်းကရည်မှန်းထားတယ်ကျွန်တော်ရည်မှန်းချက်ရှိတယ်ရင်းနှီးမှာပေါ့ညီညွတ်ရေးတိုးတက်ရေးငြိမ်းချမ်းရေးဒီသုံးခုဥတည်ပြီးတော့အမြဲတမ်းလုပ်ကြမှာပေါ့အဲထက်မှာအခေအားကြတဲ့တိုးတက်ရေးလုပ်ဖို့ကြတော့ကျွန်တော်တို့ကမြန်မာလူမှုဘဝတွေလူနေမှုဘဝတွေမြန်မာလာမှမြန်မာလအောင်လုပ်ဖို့ဆိုတာမှာညီညွတ်အောင်အရင်လုပ်မှညီညွတ်မယ်တိုးတက်မယ်ဆိုရင်ကျွန်တော်ငြိမ်းချမ်းရအလိုလိုရလာမယ်ပေါ့လေအဲ့ဒီရွေးချယ်တဲ့ကျွန်တော်ပထမချိန်ထောင်ဝမ်လွတ်တဲ့2017မှာဒီမြန်မာလူမှုဘဝတိုးတက်မြန်မာရေးကွန်ရက်ဆိုပြီးတော့စပြီးတော့ကျွန်တော်စုဖွဲ့လှူရှားပါတယ
်ဆိုတော့စပြီးတော့ဟိုဒီအဖွဲ့ကိုဖွဲ့ဖို့စိတ်ကူးတဲ့အခါမှာကြတော့ဘာတွေကိုငါဦးစားပေးလို့ရင်တော့အဆင်ပြေမှာတော့မြန်မာပြည်ကတော့လိုအပ်နေတာတော့ဘက်ဆောင်ကလိုအပ်နေတာပေါ့နော်ဖက်ဖက်ကချွတ်ချွန်ကြနေတာဆိုတော့ဒါပေမဲ့ကိုနေမျိုးစဉ်စိတ်ထဲမှာရောဦးစားပေးလို့ရမယ်ကန္တာဆိုတာရှိသလား
အဲဦးစားပေးရတော့ပညာရေးဖြစ်ပါတယ်ဒုတိယကတော့ကျွန်တော်တက်ဆန်းသမီးလက်လန်းမိသမီးကျမ်းမာရေးအထောက်အကူပေါ့ပညာရေးကတော့လက်လန်းလူတိုင်းလက်လန်းမိတယ်စာအုပ်လေးပဲလှူလှူဘောပင်လေးပဲပြပြကွန်ပျူတာပဲသွားတင်ကြောင်းမဲဆော့ဆော့ပညာရေးကကျွန်တော်တိုင်းပြည်အနာဂတ်ဖြစ်တယ်ပညာရေးကောင်းမှလည်းပညာရေးကြောင့်ဆက်လိုက်ပြီးတော့ထိန်းသိမ်းသွားနိုင်မယ်ကျမ်းမာရေးအပါအဝင်လူမျိုးဘဝတွေရောနိုင်ငံရေးတွေရောစီးပွားရေးတွေအားလုံးဆက်ပြီးတော့ကောင်းသွားနိုင်ပါလေ။အဲဒါကျွန်တော်မြန်မာလူမျိုးတို့တဲ့မြန်မာရေးအသင်းရဲ့အဓိကပြည်သူ့အကျိုးပြုလုပ်ငန်းတွေမှာပညာရေးကိုစောင့်ချပြီးတော့ကျွန်တော်လိုက်ကူညီပေးနေတာဖြစ်ပါတယ်။ဥပဒေကြောင်16ကြောင်အထိကျွန်တော်တို့ညီကိုတွေလိုက်ပြီးတော့ကြီးလက်တွေမှာလိုက်ဆောက်ပြီးပါတယ
်။ကိုနေမျိုးစဉ်တို့လုပ်နေလုပ်ငန်းကြီးကျယ်တယ်လေ။လုပ်ငန်းတွေလည်းများတယ်။
ဟုတ်ကဲ့ပါ။
ဆိုတော့ resource ပေါ့နော်ဒီအရင်းအမြစ်ကရောဘလို့လို့သူကလူတွေကလူတာဟုတ်တာပေါ့။လူပဲမဲ့လေအလူတွေကြီးပဲကိုလက်ခံတာနဲ့ပြန်ဖြန့်ဘူးဘူးကလိုသေးတာပေါ့လူရင်အားလည်းလိုတယ်ကိုရင်အားလည်းလိုအဲ့ဒီဟာကြတော့ကောဘယ်လိုလုပ်ကြလဲ
ပင်တိုင်းကျွန်တော်တို့မှာလူပေးနေလားစင်အလူရှင်နေရှိတယ်ခင်ဗျအဲ့ဒါတွေကတော့ဒီ overseas ကိုအကြောင်းမျိုးနဲ့ရောက်နေတဲ့ကျွန်တော်မြန်မာနိုင်ငံသားတွေပါအများသောအားဖြင့်လူကြစင်ကာပူ1ဒေါ်လာဒေးစဉ်စုတဲ့အဖွဲ့တွေရှိပါတယ်ဆိုတော့တနည်း1ဒေါ်လာစုတဲ့အဖွဲ့ဝင်တွေရှိတယ်ဂျပန်ဆိုရန်တရာဒေးစဉ်စုကြတဲ့အဖွဲ့တွေရှိပါတယ်လူတို့80 90လောက်အဖွဲ့ဝင်ဖြစ်လာပြီပေါ့ထိုင်းမှာဆို1ဘတ်ဒေးစဉ်စုကြတယ်အခုတော့သူတို့မှအယောက်4,500 5,000 လောက်ရှိပါပြီပေါ့မန်ပါတွေပေါ့မလေးရှားဆိုလဲ1 ringgit နေစဉ်စုကြတယ်အဲ့လိုစုကြပြီးတော့ကျွန်တော်အသင်းကိုယုံကြည်စွာနဲ့လာစဉ်သူတို့ပေးပို့လဲဟာနေနဲ့ကျွန်တော်ကစုလိုက်တယ်အပွဲ5ပွဲပို့လိုက်ရင်တစ်ပွဲ30အစိတ်30ဘာပြော3-4ပွဲစုလိုက်တဲ့ခါမှာ2,000လောက်ဆိုရင်ကြောင်တစ်ကြောင်ဖြစ်တယ်အဲ့လိုပုံစံလေးပဲတွားတယ်ခါတကကြောင့်လည်းတူဦးလေးအလူရှင်နေရှိတာပေါ့နော်မိသားစုလိုက်တွေလူလာရှိတယ်ယုံကြည်စွာနဲ့ကျွန်တော်ကိုနေမျိုးစဉ်လူဟာ3ဆိုပေးပို့လာတဲ့ကျွန်တော်အလူဖန်နေရှိတယ်အဲ့ဒီဟာတွေနဲ့ကျွန်တော်တို့ကဆောစောပြောတဲ့အဲမရခိုင်ကိစ္စအပါဝင်ပေါ့လေရခိုင်မှာတပ်စခန်းတွေမှာကျွန်တော်ဖြစ်ခဲ့တယ်ဒီ CCTV တွေမရှိလို့ကျွန်တော်တို့မီဒီယာထိခိုက်နေတာကိုဖြစ်ခဲ့တယ်ချက်ချင်းကျွန်တော်တို့13ဆုံကျွန်တော်သွားပြေးတက်တယ်အဲကုညီကေစေးအလုပ်တွေလုပ်တယ်ဗက်မြတဲ့အလုပ်တွေပေါ့
အရင်စစ်အစိုးရလက်ထက်ပြီးတော့ဦးသိန်းစင်အစိုးရအခု NLD ကျွန်တော်တို့ဒီမိုကရေစီအစိုးရလို့ခေါ်တယ် NLD အစိုးရလက်ထက်ရောက်လာပြီပေါ့ဆိုတော့စစ်စိုးရလက်ထက်ကလေးကလည်းအမျိုးမျိုးအခက်အခဲတွေကြုံခဲ့ရတယ်ထောင်ချခဲ့ရဟုတ်တယ်မ
ဟုတ်ကဲ့
လောကကံရတာတွေကကျွန်တော်တို့ကတော့အပြင်မှာနေတဲ့လူတွေမိသတင်းမီဒီယာသမားတွေကတော့သူကနိုင်ရှင်ကြတာကိုစစ်စိုးရလက်ထက်နဲ့ဦးသိန်းစင်အစိုးရလက်ထက်နိုင်ရှင်ဘယ်လိုနေသလဲလောကကံလွတ်လပ်သလားဒါမှမဟုတ်ဦးသိန်းစင်အစိုးရလက်ထက်နဲ့အနေဒီအစိုးရလက်ထက်လောကကံရတာဘယ်လိုကွာသလဲကိုကောင်းလာသလားဘယ်လိုနေလဲဘယ်ကနာဆိုတော့မီဒီယာဘက်ကကြည့်လို့ရှိရင်မီဒီယာသမားတွေပိုအဖန့်ခံရတယ်ဒီအစိုးရလက်ထက်မှာဆိုပြီးပြောကြဆိုကြတာရှိတော့ဒါပေမဲ့လူမှုရေးလုပ်နေတဲ့အသင်းတွေကြတော့ကောဘလို့ကွာဟာချက်တရှိတယ်လေတဘောကအရင်အစိုးရနဲ့အခုအနေဒီအစိုးရလက်ထက်မှာဆိုရင်တော့
ကျွန်တော်တို့ကတော့ပို့ပြီးတော့ထိရောက်ကျေပြန့်စွာလှုပ်လာခွင့်ရတယ်လို့ကျွန်တော်တို့ယူဆတယ်အခုဆိုရင်ကျွန်တော်တို့ဒီအမေရိကဖွဲ့စည်းထားတဲ့ +2 မြန်မာကျွန်တော်တို့နဲ့တရားဝင်ချိန်ပြီး American ဆိုရခွင့်ပြုတယ်ဆိုတော့အဲဟွာတွေပေါ့အရင်အစိုးရခက်တဲ့ဆိုရင်ကျွန်တော်တို့ဆက်သွယ်ခွင့်ရမှာမဟုတ်ဘူးအခုကျွန်တော်တို့ချိတ်ဆွဲခွင့်ရတယ်တရားခွင်ငွေပေးငွေလွှတ်ပို့ပြီးတော့လုပ်တာတွေဆောင်ရွက်ခွင့်ရတယ်ဒီတော်စုအစိုးရကိုယ်တိုင်ကကျွန်တော်တို့လူမျိုးရေးအသင်းတွေရဲ့စီရင်ရှင်းတမ်းတွေအဲလာဒီနှစ်ချုပ်စီရင်ရှင်းတမ်းတွေတောင်းနေကျွန်တော်တို့ပေးပို့ရတယ်တရားဝင်လည်းကျွန်တော်တို့မှတ်ပုံတင်ချပေးတယ်လိုရရင်အစိုးရအစီအစဉ်နဲ့လူကေပြန်အစီအစဉ်နဲ့အစည်းအဝေးတွေကျွန်တော်ညှိနှိုင်းဆောင်ရွက်တာတွေရှိလာတယ်ဒါကတော့တိုးတက်လာတဲ့အတီးပွင့်ပေါ့ဒါပေမဲ့ဒီတိုးတက်လာတဲ့အတီးပွင့်လွတ်လပ်စွာဆောင်ရွက်ခွင့်ရလာတဲ့ပုံမှာကျွန်တော်တို့မြန်မာပြည်ရဲ့ဇာတိတနဲ့ဘယ်လိုပြောမလဲရိုးသားဖြောင်းမတ်မှုစံချိန်စံညုံတွေတချို့ကကြာလို့လို့ဘယ်လိုပြောမလဲလုတ်ကန်အဲရေချုံတဲ့ပုံစံမျိုးတွေတချို့တော့ရှိတာပေါ့နော်အဲ့ဒီအတွက်ကြောင့်အဲ့ဒီအဖွဲ့တွေကိုတင်းကျပ်ဖို့တော့အဲဒီလွတ်လပ်ခွင့်ကိုလွယ်မားစွာအသုံးချပြီးတော့ကိုကျိုးစည်းပွားရှာစားတဲ့အစုအဖွဲ့တွေကိုအခုတွင်နေညီတားမြစ်ဖို့လို့ဆောင်ရွက်လာတဲ့ကာလမှာတော့တချို့တချို့တော့မူမမှန်တဲ့ဗဒံမတီးတဲ့အဖွဲ့အစည်းတွေကြောင့်ကြက်တာပေါ့ကျွန်တော်တို့တော့ဖြောင်းဖြောင်းတီတီတရားဝင်သွားပြီးပြုံပြုံလင်းလင်းရဲတင်းတင်းပဲကျွန်တော်တို့ဆောင်ရွက်တော့ကျွန်တော်တို့ကတော့အများကြီးအားသာချက်ရှိပါတယ်ပို့ပြီးတော့ကြီးမားကျယ်ပြန့်တဲ့ဒီကျွန်တော်တို့ပရိုက်တာလို့သာတချို့ကပြောကြတယ်ကျွန်တော်တို့အတင်းကပရိုက်တာမဟုတ်ဘူးလူမှုရေးကိုအခြေခံတဲ့နိုင်ငံပြုအတင်းနိုင်ငံကိုပြုစုမယ်ပြုပြင်မယ်လူမှုရေးကိုကျွန်တော်အခြေခံမှာနိုင်ငံရေးပါတီတွေကလွတ်တော်တွေကနေနိုင်ငံပြီးကျွန်တော်တို့ကလူလူကြားတဲ့သွားလူလူလိုအပ်ချက်ကိုဖြည့်ဆည်းရင်းနဲ့လူလူ ဒီအတွက်ကောနော်လာမမျိုးဆက်တွေအတွက်ကောကျွန်တော်ပြုစုပြုပြင်တဲ့အလုပ်ကိုသွားတော့ကျွန်တော်တို့ဖြောင်းဖြောင်းရဲရဲတင်းသွားတဲ့အတွက်ကြောင့်ကျွန်တော်တို့တွေကတော့ပို့ပြီးအားသာချက်တွေရပါတယ
်ဟို NLD အစိုးရလက်ထက်မှာတည်တာတာကတော့အခုလိုလူမှုရေးလုပ်တဲ့အသင်းတွေပရာဟိတအသင်းတွေတော်တော်လေးလွတ်လပ်လပ်လုပ်ခွင့်ရလာတာကတော့တည်တာတ
ည်တာတည်တ
ာဒါပေမဲ့ဟိုကိုနေမျိုးစဉ်လည်းခဏခဏတွေ့ရတာပဲနေတွေသွားတဲ့အခါမှာဒီအစိုးရရဲ့အုပ်ချုပ်မှုပေါင်ကျော်ပြီးတော့စစ်တပ်ကဝင်ပြီးတော့နေရာယူတဲ့နေရာတွေရောက်လို့ရှိရင်ထိတ်တိုက်တွေ့ရတာတွေပါလေရှိတယ်လေဆိုတော့တဘောတမတော်နဲ့ထိတ်တိုက်တွေ့ရတာမျိုးတဘောရဲတပ်ဖွဲ့နဲ့လူငယ်တပ်ဖွဲ့နဲ့ထိတ်တိုက်တွေ့ရတာမျိုးအဲ့ဒါမျိုးတွေကရှိသလား
ခုခေတ်မှာတော့တိတ်တော်မရှိသလောက်ပါပဲရခိုင်ကာလအထိဆိုတော့ဒီဒေါ်ဆန်းစစ်ကြီးတက်တဲ့တနှစ်လောက်ထိကကျွန်တော်တို့သွားလေရတော့နောက်ကရှယ်ရူပါသေးတယ်အခုနောက်ပိုင်းတော့တိတ်တော်မရှိတော့ပါဘူးရှိလည်းပဲကျွန်တော်တို့ကတော့ဝမ်းမြောက်စွာကြိုးစားပါတယ်ဒါတို့ကျွန်တော်တို့တန်လျာရှိလို့ပဲဖြစ်စီကျွန်တော်လုဆောင်ချက်ကိုမှတ်တမ်းတင်မှုဖြစ်စီလိုက်ပါကူညီတယ်လို့ပဲသဘောထားပြီးကျွန်တော်တို့ပူးပေါင်းဆောင်ရွက်ပါတယ်လိုက်ပြီးတော့တည်င်းယူဖို့တောင်းပေးအပ်ခံရတဲ့ပုဂ္ဂိုလ်တွေကိုလည်းနားလဲပါတယ်ကျွန်တော်တို့ဒီကိုအထက်ကခိုင်းလို့လည်းတို့လာတယ်ကျွန်တော်တို့ဖြောင်းဖြောင်းဖြည်းဖြည်းလုပ်နေတယ်ဆိုတော့ဒီတော့တစ်ဖက်ကလည်းစီယုံရတာပေါ့အဲ့တော့ဝန်ထမ်းရန်နေရာကြီးကိုကျွန်တော်လူမှုရေးအသင်းတွေထိတွေ့မှုအားဖြင့်တို့စိတ်ထဲကတင်ကျက်ခံစားနေရတယ်လေတိတာတယ်လို့ကျွန်တော်တို့တွေတို့အသွင်ကူးပြောင်းရေးအတွက်တို့ရဲ့အင်အားကိုဘယ်လိုဟိုကျွန်တော်တို့ဆွဲဆောင်ခေါ်ယူသွားမှာလဲဆိုရယ်လက်တွေ့ကြတဲ့ထိဆက်မှုတွေဆိုကျွန်တော်တို့ရတာပေါ့အဲ့တော့တို့စစ်တပ်တို့ရဲလို့ဆိုတော့ရခိုင်ကာလတော့ကျွန်တော်တို့နဲ့ကျွန်တော်နဲ့ပေါ့အထူးသဖြင့်အတိုက်ခံတွေဖြစ်ခဲ့ဘူးပါလေဥသိမ်းစိန်လက်ထက်ထိကအခုနောက်ပိုင်းတော့မရှိတော့ပါပဲပူပေါင်းဆောင်ရတာအများကြီးရှိပါတယ်တထဲရဆိုလေတငယ်ချင်းဟောင်းနေပါလေပြန်ဆက်တွေ့အကုန်ပြန်ရတယ်ရင်တော့တို့ဆက်တွေ့ခြင်းနဲ့ကျွန်တော်လည်းဖုံးအမြင်နဲ့ကျွန်တော်ဖုံးအားကြားနားထောင်နေတာဟု
တ်
ကျွန်တော်ဘုံဆက်ပြီးဆိုရတဲ့ချက်ချင်းတို့နေရွှေ့တာတော့ရာလူချတော့ခေါ်ဆက်တာတော့ဖြစ်တဲ့အထိဖြစ်တော့တို့မဆက်ရဲကြဘူးအခုကတော့တို့ဆက်တွေ့ကြပါတယ်အဲ့တော့နည်းနည်းလေးပုံရင်းလွတ်လပ်လာတယ်လို့ပြောလို့ရပါတယ်ဒါလည်းကမ္ဘာဖီအားတွေနဲ့နိုင်ငံတကာဟိုကနေဂလိုဘယ်ဖြစ်နေတဲ့တက်မတော်ပေါ်မှာတက်ကက်ထားပြီးတော့ရည်စူးလာတဲ့ခြေကပ်ပုံစံမျိုးစားအော်ချီကအနေငယ်လူးလူးလွန်းလွန်းဖြစ်လာတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ကုနုမျိုးစဉ်ဒီမှာအခုလိုမေးခွင့်ရတယ်ဆိုတော့ကျွန်တော်ကမမေးဘဲမနေနိုင်တာပါလဲဆိုတော့တက်မတော်ရဲ့အခန်းကဏ္ဍပေါ့ဒီမနေရဆိုလို့ရှိရင်ဗမာပြည်မှာမနေရပေါ့နော
်
ကျွန်တော်တို့ရှိမှာတော့ဒီနေ့ပေါ့ဆိုလို့ရှိရင်အာကာဝေးဦးစီးချုပ်ကသူက2008ဖွဲ့စည်းပုံကိုသူကကာဝေးဖို့လုံးဝတက်မတော်အနေနဲ့ဒီတိုင်းမရက်တည်သွားမယ်ဆိုတဲ့ပုံစံမျိုးပြောသွားတယ်ဒေါ်ဆန်းစုကြည်ကလည်းစင်ကာပူမှာပြောတယ်မိကုံနောက်ဆုံးပြောသွားတယ်မိကုံမှာဆိုလို့ရှိရင်သူကဒါဘာကြီးဖွဲ့စည်းပုံပြင်မှသာလျှင်ဒီမိုကရေစီအာပြည်ရင်ပြောင်းလဲရေးအာပူပြီးတော့ခီးရောက်မယ်ပေါ့နော်ဒါပြင်မှဆန်းဆန်းဖြစ်မယ်ဆိုပြီးတောင်းနေတယောက်ကနှစ်ဖက်ကအခုဟိုစကားအရာသူစစ်ထိုးလာကြတယ
်ဟုတ်
တယ်အပြန်အလှန်ထိုးလာကြတယ်ကာဝေးဦးစီးကအခုချန်ပီမှာထွက်ပြောတယ်ဆိုတော့တက်မတော်ရဲ့သွားနေတဲ့လမ်းကြောင်းကရောကိုနေမျိုးစဉ်ဘယ်လိုမြင်မိတယ်လဲ
သူကတော့အထက်ကမန်ဒိတ်ပေးပြီးရွေးပေးခဲ့တဲ့လူတယောက်ဆိုတော့အထက်ကသူ့တစ္ဆာတော်ကံထားမယ်လူတွေရဲ့ရည်ညွှန်းချက်တိုင်းယူသည်တိုင်ကနေတယ်လို့ပဲကျွန်တော်တော့ပြောချင်တယ်ဒါပါဆိုသူ့ရဲ့တိတာတင်ရှားတဲ့စွမ်းဆောင်ရည်နဲ့အခုဒီနှစ်နှစ်ခွဲသုံးနှစ်တော့တည်းမှာတက်မတော်ဘက်ကနေပြီးတော့တိတာတင်ရှားတဲ့အပြောင်းအရွေ့တွေအတွက်ပြည်သူရဲ့လက်ခုတန်နဲ့ပြည်သူရဲ့ချစ်ကြည်ရင်းနေတော့တက်မတော်ဖြစ်အောင်ဆောင်ရွက်ချက်တွေကျွန်တော်အမြင်တော့မတွေ့ရသေးဘူးမုံတိုင်းနေဖြစ်တဲ့အချိန်ဆင်းဆင်းကူလာတော့ဘယ်စရာဝန်မစိုးလုပ်လို့ရတယ်ကေသေးကြီးဆိုတော့မိသက်လည်းလုပ်လို့ရတယ်ကျွန်တော်လည်းလုပ်လို့ရတယ်ဒါတက်မတော်ရဲ့အလုပ်မို့တက်မတော်အလုပ်ဆိုတာလုံးဝပြည့်ဝတဲ့အလုံးစုံကာကွယ်ရေးနဲ့ပြည်သူတွေရဲ့ဘေးကင်းလုံခြုံမှုအာမခံနိုင်ရင်ဒီနဲ့ဟာဖြစ်ရမယ်အခုဆိုတမိုးကြီးကလာလိုက်သူလို့မသိလိုက်ဘူးဖះပေါ်မှာဖြတ်ပြန်သွားတယ်သူတို့မသိလိုက်ဘူးတရုတ်ကမီတာ30ဝင်တူးရတယ်သူတို့ဘာမှမပြောရဲဘူးအဲ့တော့ကျွန်တော်တို့ကကာကွယ်ဆွေးနွေးနေပါတော့ကျွန်တော်တို့ကအများကြီးဝမ်းနဲ့ကြေခွဲတာဖြစ်နေတယ်အဲ့တော့ကာကွယ်ဦးစီးချုပ်ကကျွန်တော်တို့20ကြီးပါတယ်ကျွန်တော်သားသူ့ကိုအတင်ပြခွင့်ရှိမယ်ဆိုရင်ကျွန်တော်သူ့ကိုတမိုင်းစာအုပ်လေးတချို့တမိုင်းဆောင်းပါးလေးတချို့လက်ဆောင်ပေးခြင်းပါတယ်ဒီလိုပဲသူ့လိုပဲအခုအခြေခံဥပဒေအသက်ပေးကာကွယ်ဆောက်ရှောက်သွားမယ်ဆိုတဲ့ပုံစံအလားတူသဘောမျိုးပေါ့စတန်ဟူစိန်လင်းပြောခဲ့ဘူးလေဂရာဖီလည်းပြောခဲ့ဘူးလေသူဒါစတန်ဟူစိန်တို့ဂရာဖီလည်းနောက်ဆုံးဖယ်ပုံသွားလဲဆိုတာကိုဟိုတမိုင်းကိုတင်ကန်းလာယူတက်စီခြင်းပဲပြီးတော့လည်းလွန်ခဲ့တဲ့နှစ်ပေါင်း၄50အထိကတပြေမျိုးနဲ့ပြည်သူတွေကလက်ကမ်းအများအားကြိုခဲ့ဘူးတဲ့တက်မတော့အခုသူ့ခွေသူ့လက်ထက်ကြမှာဘာကြောင့်ပြည်သူတွေကတပြေပန်းအောင်ဖွက်ထားတဲ့အဆင့်ဖြစ်သွားလဲသူ့နေတဲ့ဒီဘောတမိုင်းကိုတံမိုးထားတဲ့စီကိုအဖွဲ့စည်းကိုကိုတကယ်ဂုံမြင့်ဂုံတိစေခြင်းဆိုသူ့ဂုံမြင့်မှာကိုယ်ဂုံတက်မှာပြည်သူတွေတရားလုံးတောင်းတနေတဲ့ခြေဦးကချုပ်ကြိုင်ထားတာတွေရောလူလူကောင်းဆောင်ကိုယ်တိုင်သွားခြင်းနဲ့အကူပြောင်းငင်းငိုင်းလန်းစင်တွေကိုသူနားလေသဘောပေါက်ပြီးတော့မြေတောင်ဒါတော့တဆုံးမဲမဟုတ်ပဲမျက်စိတဆုံးကြည့်မယ်ဆိုရင်အခုခြေဥ့ကိုဖက်တွေကောက်ခဲ့မယ်ဆိုတော့ဂရာဘီလန်းစင်ကိုသူအနေနဲ့ရောက်သွားနိုင်တယ်ဆိုတော့ကျွန်တော်ကသူ့ကိုပေးပို့ခြင်းနဲ့ပေါ့လေကျွန်တော်ခံကြည့်ပြပြတာ
ဟုတ်ကဲ့မကြခင်မှာကြက်ပြရုပ်ောက်ပဲလာတော့မှာဟုတ်ဒါကြောင့်မို့နိုင်ငံရေးဒီရင်လည်းဒီရင်ချင်းလည်းမြင့်လာတယ်ဒီနေ့ဒီဘက်ကရောတမ်ရောဘက်ကရောနောက်ဒီတခြားနိုင်ငံရေးပါတီတွေရောပေါ့နော
်ဟုတ်ကဲ့
ဆိုတော့ဟိုကိုနေမျိုးစင်ဆိုလို့ကျွန်တော်ကတော့ကာဝေးဦးစီးချုပ်မင်းအောင်ဘုရမူကြီးမင်းအောင်လာအနေနဲ့ အချင်းရှိသေးတယ
်ဟုတ်တယ်
သူ့အနေနဲ့ပြင်ပြောင်းလဲဖို့လှုပ်ရှင်တဲ့ဆန္ဒရှိတယ်ဆိုလှုပ်လို့ရသေးတယ်
မှန်ပါတယ်မှန်တယ်ခင်ဗျအခုချိန်မှာသူရွေးချယ်ခွင့်ရှိပါတယ်ပြည်သူချင်ပတ်ဖြစ်သွားမလားပြည်သူချစ်မြတ်နိုးတဲ့ရင်ပတ်ထဲကိုဝင်မလားချင်ပတ်နဲ့ရင်ပတ်နှစ်ခုသူရွေးစရာရှိပါတယ်လို့ကျွန်တော်ပြောချင်တယ
်ဟုတ်ကဲ့အခုကိုနေမျိုးစင်တို့အဖွဲ့ဒီအနေနဲ့ရောအခုတွာလာလှုပ်ရှားနေကြတယ်ဆိုအနာဂတ်မှာရောအခုလှုပ်နေတဲ့ဒီကနားလေးပြင်ပါရမီတိုးချဲ့လုတ်ချင်တာရှိတယ်
ဟုတ်ကဲ့အခုကျောင်းဆောက်တံခါးဆောက်လုပ်ငန်းတွေတော့တမျိုးကြနေလမ်းနေနဲ့သွားမှာပါကျန်တာတည်းကတော့တိုင်းရင်းသားလူငယ်တွေကိုကျွန်တော်တို့အခုသဖြင့်ကျွန်တော်သွားတဲ့နေရာတွေမှာကလေးတွေအများကြီးပညာသင်ခွင့်ဆုံးရှုံးနေတယ်စစ်ဘေးကြောက်ဖြစ်မွေးဈေးဘာကြောက်ဖြစ်အဲဆင်းရဲလုံးအကြီးလိုဖြစ်ပညာကြီးကျောင်းမရှိလိုဖြစ်ပညာသင်ခွင့်မရတဲ့ကလေးတွေအများကြီးကျွန်တော်ဆင်းနေချိဆက်ပြုစုတာရှိပါတယ်အခုကျွန်တော်တို့ဒီဟာပြန်လာနဲ့ဒီဟာဝိုင်းဝန်းပြီးတော့ plus 2မြန်မာနဲ့ American ရောက်မြန်မာတိုင်းရင်းသားတွေစုပေါင်းလှူဒန်းလိုက်တဲ့အခုဆိုရင်ကျွန်တော်တို့ပြည်နယ်3ခုပဲသွားပါသေးတယ်ဒေါ်လာကျွန်တော်တို့4000လောက်ကျွန်တော်တို့လူတန်းဝိုင်းဝန်းကူညီထားပါတယ်ဒါနဲ့ကျွန်တော်ရုံကျုပ်အဆောက်အအုံတိဆောက်ပါမယ်ကျောင်းတစ်ခု private ကျောင်းတစ်ခုပုံစံမျိုးကျွန်တော်တို့စီစဉ်ဆောက်ရပါမယ်စီစဉ်ကလေးတွေကိုပြုစုပြောထောင်ပေးပါမယ်အမျိုးသမီးတမူဝန်းကျောင်းတွေတင်ပါမယ်အဲဒီမော်တော်ကားပြင်တဲ့တင်နှန်းမျိုးတွေမူဂျူဆီယာမတင်နှန်းမျိုးတွေကိုကျွန်တော်တို့ဖြည်းဖြည်းနဲ့ပဲ
တမူဝန်းကျောင်းတင်နှန်းတွေပေါ့
တမူဝန်းကျောင်းတွေမူဂျူဆီယာမဆိုတာကျွန်တော်ကဒီယူရိုပနဲ့အမေရိကတွေမှာသုံးတဲ့ radio နီလန်းမျိုးတွေပေါ့ဗျာကလေးတယောက်ပဲချင်းအစိုက်ဒီမိုကရေစီသဘောတရားနဲ့တာဝန်ယူနိုင်စွမ်းတာဝန်ယူခြင်းစိတ်နဲ့အသိဉာဏ်ဖွံ့ဖြိုးမှုဘလို့ train လုပ်ရမှာဆိုတော့ကျွန်တော်ကလေးတွေအစပြင်မှာရမှာအစိုးရလည်းလုံနိုင်တော့လုံတယ်ကျွန်တော်တို့တွေလည်းဝိုင်းလုံမှာရမှာအစိုးရမှာနည်းနည်းဘောင်ချင်းတယ်ဝန်ထမ်းရန်ရအစလိုက်ပြောင်းအောင် mindset တွေချင်းအောင်ဥပဒေတွေချင်းအောင်မယ်ဒီနောက်ဆုံး budget ကအစရယူမှုသူတို့အများကြီးပြောရမှာအခုဥပဒေပြင်ဖို့ကတင်းခံနေတဲ့လူကြောင့် budget တိုးတာဘူးလေအကြောင်းမရှိဘူးဝန်ထမ်းရန်ရကိုကိုအောက်ကိုပြည်သူအစိုးရအောက်ထည့်ပြီးကောင်းကောင်းပြောင်းနိုင်မှုလည်းမလွယ်သေးဘူးအဲ့တော့သူတို့မိုက်တော်သူတွေဆက်မိုက်နေတဲ့အချိန်မှာကျွန်တော်တို့ပြည်သူကအလိုက်တတိနဲ့ရင်မှန်းထားတာပေါ့လေဒါလည်းပြည်သူပါဝင်မှဖြစ်မှာပါကျွန်တော်လည်းကြံကံကြမ္မာပေးလာမှဖြစ်မှာသို့တော့ကျွန်တော်တို့ဒီတိုင်းညင်နေလို့မရဘူးကျွန်တော်တို့ဖာတိပါတာနေလို့မရဘူးဆိုတာလေးကိုကျွန်တော်တို့ဟိုလေးနဲ့ဆောက်ခံယူပြီးတော့ဖြည်းဖြည်းချက်တွင်တိုးချက်ပြီး2025အထိကျွန်တော်ကဒီအသင်းကြီးကိုကောင်းကောင်းလည်ပတ်သွားမယ်လို့တိဆောက်သွားမယ်လို့နောက်လာမယ်မျိုးဆက်တွေကိုအမွေပေးသွားနိုင်မှုစီမင်းစည်းကမ်းတွေနဲ့လလွဲပြီးသွားနိုင်ဖို့ဆက်ကြိုးစားသွားမှာဖြစ်ပါတယ်